ကျေးဇူးတော်ရှင်ဆရာတော်ရှင်တိမြတ်ကြည်ဖျားယနေ့ညသာသနာတော်နှစ်2566နှစ်ကောဇာတက္ကရာ1384ခုနှစ်တပူတွဲလာဇန်9ရက်2023ခုနှစ်ဇန်နဝါရီလ29ရက်တနင်္ဂနွေနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောနှစ်ဖက်သောမိဘများအမှုထာရေးဦးမိုးမြင့်ထွန်းဒေါ်ခိုင်ပပချစ်မိသားစုကွယ်လွန်သူမိခင်စောနဲ့17နှစ်ပြည့်အားရေစုရေး USA နိုင်ငံ၏ဦးမင်းလွင်ဒေါ်ဆန္ဒလွင်မည်ကျေစင်တန့်လွင်မိသားစုနှစ်ဖက်သောဘိုးဘွားများနှင့်ဖခင်ကြီးဦးတင်ဝင်အားရည်စုပြီးမိခင်ကြီးတော်များဆိုင်အားအမှုထား၍သားသမီးများဒေါက်တာနွယ်ဟန်မယီမွန်အေးဟန်ချူချမ်းမင်းမဆယ်လီဝင်းဒေါက်တာစောထွန်းနိုင်မထုထက်ဝေနှင့်မည်အရိယာချူမိသားစုဦးထဝမ်းဒေါ်အေးအေးဆွေဤမွေးနေ့ဦးဆိုင်မင်းဝမ်းဒေါ်ချောချောမိသားစုဦးဆိုင်မင်းဝိုင်းဤမွေးနေ့အလူဦးတန်းထေးဒေါက်ခင်ထေးအောင်သာဦးတနိုင်ထွန်းဒေါက်တာသူရင်ထွန်းမိသားစုအန်ကုန်းမြို့နေကွယ်လွန်သူဒေါက်တန်းတင်အားရည်စုရေခင်ပွန်ဦးကြည်ဝင်းသမီးမခင်တီတာဝင်းနှစ်ဖက်သောမိဘများအမှုထား၍ဒေါက်တာစိုးထွတ်မြတ်တန်းဒေါက်ထထဝီဦးဖရန်နီကာလာမိသားစုရန်ကုန်းမြို့နေကျေးဇူးရှင်ဖခင်ကြီးဦးစိန်ကြီး9နှစ်ပြည့်အားရည်စုရေမိခင်ကြီးဒေါ်မြတ်တန်းနှင့်သာသမီမြေတစုဒေါက်တာခင်မောင်ကြီးဒေါက်တာဒေါ်ချိုချိုမာမြေမတင်မြတ်ကြည်နူမိသားစုဦးမောင်ဦးဒေါ်ထွေးကြည်ဦးခံပန်းဒေါ်လလမြေအေးစုပြီးစိုင်းချစ်ခန်းနန်းစုစုပန်မိသားစုနှစ်ဖက်သောမိဘများအေးစု၍ရန်ကုန်မြို့နေဦးမျိုးနိုင်ဒေါ်ဆန်းဆန်းဝင်းမိသားစုဦးလှမိုးဒေါ်ထွန်းနဲ့အေးသမီးမေပဲမိုးမိသားစုတို့မှစုပေါင်းစင်ရင်ကျင်းပပြုလက်အပ်သောအွန်လိုင်းဓမ္မသမင်နှင့်ဆက်လျင်၍ကြည်တော်ရှင်ပါမောက္ခကျုပ်ဆရာတော်ဖရာကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖရာပြေတော်ကြည်တော်သောဥက္ခ၍ယူသည်စွာရှောက်တာအပ်ပါသည်ဖရာ
ထောင်384ခုနှစ်တူရဲလာဇန်ကိုရဲ2023ခုနှစ်ဇန်နဝါရီလ29ရက်တနင်္ဂနွေနေ့၌အွန်လိုင်းမှာဟောကြားအပ်သောဓမ္မစရိယာနှင့်အတ္တမစရိယာအကြောင်းတရားဒေသနာတော်ဓမ္မစရိယာဆိုတာကောင်းမွန်တဲ့ကုသတရားကိုလိုက်နာကျင့်သုံးခြင်းဓမ္မကိုလိုက်နာကျင့်သုံးခြင်းအဓမ္မစရိယာဆိုတာအဓမ္မကိုကျင့်သုံးခြင်းဓမ္မနဲ့အဓမ္မကျင့်သုံးနိုင်တဲ့ဓမ္မမကျင့်သုံးနိုင်တဲ့အဓမ္မအဓမ္မဆိုတာဒီကဘာရင်းလေအဓမ္မဆိုတာတွေကပါရိလေဓမ္မဆိုတာတွေကပါရိလေဓမ္မကကုသကမ္မပဋ္ဌာန်တရား၁၀ပါးသူစရိုက်တရား၁၀ပါးကိုလည်းခေါ်တယ်အဓမ္မဆိုတာအကုသလကမ္မပဋ္ဌာန်တရား၁၀ပါးသို့မဟုတ်သူစရိုက်တရား၁၀ပါးဓမ္မကိုကျင့်သုံးခြင်းကိုဓမ္မစရိယာလို့ပါဠိလိုခေါ်တယ်။အဓမ္မကိုကျင့်သုံးလို့ရှိရင်အဓမ္မစရိယာဆိုလိုတာကဓမ္မအကျင့်နဲ့အဓမ္မအကျင့်ဓမ္မအတိုင်းကျင့်ကြခြင်းအဓမ္မကျင့်ကြခြင်းဟောဒီနှစ်ခုရှိတယ်အဓမ္မကိုကျင့်လို့ကျင့်တဲ့ပုဂ္ဂိုလ်ကိုအဓမ္မစာရိလို့ပုဂ္ဂိုလ်ကြတော့အတ္တမစာရိအကျင့်ကြတော့အတ္တမစရိယာအသုံးလေးနည်းနည်းပဲ क्वे တယ်ပုဂ္ဂိုလ်ကြတော့အတ္တမစာရိအတ္တမကိုကျင့်သုံးသူဓမ္မစာရိကြတော့ဓမ္မကိုကျင့်သုံးသူအဲ့တော့ဓမ္မကိုကျင့်သုံးခြင်းဆိုတာ ਨੇ 아르바하고 친동진으로 로감한 남유시래. 애니 남유 장구 몇사비야 또는 더러 몇몇마 허다라시래. 또또 디그니 자나야 마로 미시마 니게마 바시래 달리에가 또는 야 허병마시래. 달리에가 수래 남해가 슈아의 남해가 알라 알라 수레 유아마 니데 부구리구 달리에가 루코레 세글롱예 바두니데 데이베보노 달라가 슈아의 남해 달라 유아마 니데 부구리 저로 달리에가 달라 유아두 유아다리 이루 드루예 메곤네 바다비 몇섭이 앞시다라 니디야가 따라자모 드마스리야네 아르마스리야 다네 바다비 몇섭이야가 비비소송 신리미로 호다라 그럼 무라바다리 니네야로 지금 앞신다 나래타고 누한테 나래타비로 고친 동나하 드마 고친 동나라 아르마 고친 동나라 루수라 꽤꽤벼벼 디시나야 에라부르바다예 소마디아야 나부와 사시 나부와 마시레 부구리야로 나부와 고마용지디 드와자 나부와 오센다마 모후 나부와 시레 부구리자로 나부와 마 가운데 부와 시들로 뭐 가운데 부와 레시래. 나부라바다리 뒤에 다니 아벨리 봉수라 뭐 가운데 부와. 루봉 나봉아 가운데 부와. 동세대 봉내마 리봉아 뭐 가운무. 리봉아 뭐 가운무. 전에 나비 차우타. 몇만 나세 나세 차우가 가운데 부. 아디냐다 봉도 봉도 놀랐다. 아이루 봉 동세 동세디 아디냐다 태 동세네디. 아디냐다 봉 태 패라라이루시 봉 동세. 에러 가운데 봉데 뭐 가운데 봉. 동세디 봉 소라. 대초가래 동세디 봉고 마용네 봉고 레다시. 렘칸네 보고리시래. 그러 봉수라 뾰루데 간디야예 아주피토네니야오 코라. 간고레칸로시이 봉가레 레칸미다피데. 간디 꽤비아 차나디 에드저 봉니야레 꽤비아 차나레. 간네 봉네 사사네. 봉수라 따르와리예 피야타나오 뾰라. 따르와리예 피야타나. 고드위로 야래 하베치오모 고모옵시데 다르와시레 예레옵시데 다르와시레 뜨빈모옵시데 다르와시레 리레옵시데 다르와레시메 예지레마옵시데 다르와레시레 다르와리야 묘송시라 에라고베 루피야 타나오베 봉루 묘라 부미이소라 다르와리예 피야 얄루 데베야 에라 미우사 코일라이데 카테로 동세르 봉루 담마타라 에라 깐네 바다데르 비오암 깐고 레카이 봉수라 레카미다 피다라 깐고 레마칸네 보고와 동세르 봉루가 꾸며시네 미야레 루봉 드레이산 봉 나봉로 레카네 누가레 시디레 동세르 봉루 레마칸 바울로로 두 장자 마미야루레 မမြင်ရလို့လက်မခံဘူးဆိုလို့ရှိရင်လေရောမြင်ရလားလို့မေးကြည့်ရမှာလူတွေရှူဆိုင်နေတဲ့လေမြင်မမမြင်ရတာမျက်စိနဲ့မြင်ရတာအမှန်တမ်းနေတယ်လေမမြင်ရတဲ့အရာတွေအများကြီးပဲမမြင်ရတဲ့ဟာပဲမလို့မရှိဘူးလို့မပြောနိုင်တဲ့အရာတွေလောကမှာအများကြီးရှိတယ်အဲ့တော့ကိုမျက်စိလေးတဲ့မှာပေါ်မှရှိတယ်လို့သတ်မှတ်မယ်ဆိုလို့ရှိရင်တော့ ူရဲ့တမတ်ချက်ကတော်တော်ကိုနည်းနေမျက်စိဆိုတာနောက်ဆုံးမှာကိုရှိတာမြင်ရတာကိုနောက်မြင်ရတာဟုတ်နောက်စီကိုနောက်စီတောင်ကိုမြင်ရတာမှမဟုတ်တာကိုမြက်ခုံးတောင်ကိုမြင်ရတာမှမဟုတ်တာအဲ့တော့မြင်ရခြင်းမမြင်ရခြင်းနဲ့မဆိုင်ဘူးရှိခြင်းမရှိခြင်းကတခြားပဲအဲ့တော့ကံတရားတွေရှိနေတဲ့မြတ်ကလပ်ပလုံးဘုံဆိုတာရှိနေတယ်အဲ့ဒီဘုံမျိုးစားလဲကံမျိုးစားများသလောက်ဘုံနေလဲများတယ်ပေါ့လို့ဆိုဘုံဆိုတာပရိသေရေနဲ့ခွဲတာကံရဲ့အကျိုးဖြစ်တဲ့ပရိသေရေက16ခုရှိတယ်အဲ့16ခုဘုံခွဲလိုက်တဲ့အခါကျတော့31ဘုံဖြစ်သွားတာမာပရိသေရေစိတ်နဲ့ပြောရင်တော့16မျိုးပဲရှိတယ်ဘဝမှာအပေ4ဘုံကတရားရေပရိသေရေ2မျိုးတည်းပဲရှိတယ်အဲ့တော့ပြီးတော့လူပြည့်နဲ့နတ်ပြည့်ကလည်းပဲပရိသေရေတမျိုးတည်းပဲဖြစ်တယ်။အဲကြောင့်မို့လို့ဘုံနဲ့ပရိသေရေအံ့ကြတော့မဟုတ်ဘူး။အဲ့တော့ဒါနဲ့ပတ်သက်လာပြီးတော့ဒီသုတ်တံကိုမြတ်စွာဘုရားဘာကြောင့်ဟောတာတော့ဆိုတာဏိဒံကစာပြီးတော့မှတ်သားကြမယ်ဆိုရင်မြတ်စွာဘုရားတတော်တရားရှိတဲ့အချိန်မှာထိုထိုယတ္တိတာကိုဒေတာစာရီကြွားတယ်။ဘာကြောင့်ကြွားတာတော့ဆိုတော့မြတ်စွာဘုရားလာရောက်မဖူးမြော့မတွေ့ဆုံနိုင်တဲ့ပုဂ္ဂိုလ်တွေတရားနာခွင့်မရတဲ့ပုဂ္ဂိုလ်တွေအတွက်ရှိစုပြီးတော့မြတ်စွာဘုရားကုသိုလ်ဖြစ်ကြပါစေတရားနာခွင့်ရကြပါစေဆိုတဲ့အနေနဲ့ခီးကြွားတာအကြောင်းမဲ့ကြွားတာမဟုတ်ဘူးမြတ်စွာဘုရားသွားတာကျွတ်သွားခြင်းရဲ့သူ့ရဲ့ကြီးရဲ့မှာရောက်တဲ့အရက်မှာအတိညာပေးဖို့တရားဓမ္မဟောမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကြွားတာအဲ့တော့ဒီခေါက်မှာတော့ကောသရတိုင်းနဲ့မှာရှမ်းတန်ကများစွာခြံရံပြီးတော့တာလာဆိုတဲ့ပုံနာရွာကြီးတရွာရောက်သွားတယ်ခီးထွေရင်အဲ့ဒီရွာလူတွေကမြတ်စွာဘုရားကြွားလာတာဆိုတာတရင်ကြားတယ်တရင်ကြားတော့မြတ်စွာဘုရားကမြို့ရဲရွာတဲ့ကိုကြွားတာမဟုတ်ဘူးဆွမ်းကန်ချိန်မှာကြွားတာအဲ့တော့ရွာအနီးနားကတော့အုပ်တွေတို့တစ်ပင်အောက်တွေတို့အဲ့ဒီလူနေရမြို့မှာစခန်းချတယ်ရွာတဲ့လူတွေကမြတ်စွာဘုရားကြွားလာတယ်လို့တရင်ကြားတဲ့အခါမှာတရွာလုံးနီးပါမြတ်စွာဘုရားတရင်လဲကြားရောထွက်လာကြတယ်ဖះရှိရရောက်လာကြတယ်အရောက်လာတဲ့အခါမှာအုပ်စု၅မြို့ကျွဲသွားတယ်အုပ်စုတစ်စုကမြတ်စွာဘုရားနာရောက်လာပြီးတော့မြတ်စွာဘုရားကိုတရုတ်တသိကာရဝပြုတ်ပြီးတော့ထိုင်နေကြတယ်နောက်အုပ်စုတစ်စုကတော့ကာရဝမပြုတ်ဘူးလူမှုရေးရနေကောင်းလားကျမ်းမလားခီးပင်မှန်သလားဘယ်ဟာကြွလာတာတော့စသဖြင့်နှုတ်ဆက်တကပြောကြတယ်နောက်အုပ်စုတစ်ခုကတော့မြတ်စွာဘုရားရှိတဲ့ဘက်ကိုလက်ဥချပြီးတော့နေကြတယ်ရှစ်တော့မခိုးဘူးနောက်အုပ်စုတစ်ခုကတော့သူတို့ဘသူတွေပါဆိုတာအမိနမတွေဖော်ထုတ်ပြီးတော့ဘုရားရှိမှလျှောက်ကြတယ်နောက်အုပ်စုတစုကတော့ဒီတိုင်းပဲရောက်လာပြီးတော့ဘာမှမပြောဘဲထိုင်နေကြတယ်လို့အဲ့ဒီလူရွာတွေကထွက်လာတဲ့လူတွေဟာသူတို့ရဲ့အမှုရာကိုကြည့်လိုက်လို့ရှိရင်ငါမျိုးကွဲနေတယ်အဲ့ဒါပဲပထမအုပ်စုကတော့ညဆော့ပြောချီညိုတဲ့ပုဂ္ဂိုလ်တွေဒုတိယအုပ်စုကတော့ဘာသာမဲ့တွေဖះအောင်မကြည်ညိုပါသားမဲ့။နော်တတိယဥစ္စာဥစုကတော့အကျံသမားတွေအကျံသမားဆိုတာကောက်ကျစ်တဲ့စိတ်ဓာတ်ရှိတဲ့အကျံသမားတွေအကျံသမားတွေကဘလို့ကြံထားတော့ဆိုဖះဘက်မှာလက်ဥတော့ခြေတဲ့ရှစ်တော့မခိုးဘူး။ဘုရားဝါသားတွေကမင်းဘာလို့ရှစ်မခိုးတာတော့လို့မေးလို့ရှိရင်ငါလက်ဥခြေထားတယ်လေလို့ပြောမယ်။တခြားဘုရားဝါသာမဟုတ်တဲ့လူတွေကဘာလို့ဂေါရမဗုဒ္ဓကိုရှ िख ိုးတာလဲဆိုလက်ဟုတ်ချီတာရှ िख ိုးတာမှမဟုတ်တာလို့အဲ့လိုပြောဖို့ခြံစည်းရိုးခွာထိုင်တဲ့လူတွေပေါ့ဟ ိုဘက်လို့လို့ဒီဘက်လို့လို့လုပ်တဲ့ပုံကိုမျိုးတွေနောက်မြတ်စွာဘုရားဘက်ကိုမြတ်စွာဘုရားစီရောက်တဲ့အခါမှာရှ िख ူဝါချာတာမဟုတ်ဘဲနဲ့နုသူတို့ဘသူတွေပါဆိုတာနှုတ်ဆက်တကပြောတာကတော့အကြောင်းတစ်ခုအကြောင်းသူတို့မျိုးရိုးတွေတိမ်မြုပ်နေအဲ့ဒီတိမ်မြုပ်နေတာကိုအခုလို့လူစုံတဲ့အခါမှာဖော်ထုတ်တာအခွင့်အရေးသမားတွေပေါ့ဒီချိန်မှာလူစုံနေဆိုပြီးတော့လူကြားထဲမှာသူတို့ဘသူတွေပါဆိုတာထုတ်ပြောတာနောက်ဆုံးသူအုပ်စုကတော့တမန်ပုဂ္ဂိုလ်တွေဘာမှမပြောတတ်မဆိုတတ်နော်ထုံထုံအာအသမားတွေသူတို့ဆိုတယ်အဲ့တော့မြတ်စွာဘုရားစီရောက်လာကြရောက်လာပြီးတော့ဒီခါမှသူတို့ကမြတ်စွာဘုရားကိုမေခွန်းတစ်ခုမေးတယ်ဘုရားနဲ့တွေ့တဲ့ခါမှာမေခွန်းမေးတယ်အဲ့သူတို့မေခွန်းကအချုပ်ကိုကြည့်လိုက်နှစ်ခုပဲနှစ်ခုနှစ်မျိုးပဲမေးတယ်ပထမမေခွန်းတစ်ခုကဘာရောအရှင်ဂေါရမလောကမှာတတဝါတွေသိပြီးတဲ့နောက်မှာအပေလေးပုံကြာရောက်ကြတယ်တဲ့အဲ့ဒီအပေလေးပုံကြာရခြင်းအကြောင်းတရားကဘာလဲဘာကြောင့်သူတို့သိတဲ့အခါငရဲကြာကြသလဲဒါကမေခွန်းတစ်ခုဒုတိယမေခွန်းတစ်ခုကအရှင်မြတ်တဲ့တချို့လူတွေကြတော့သိရသိတဲ့အခါမှာလူပြည်နှက်ပြီးကောင်းရသူဒီဘုံရောက်ကြတယ်တဲ့အဲ့လိုကောင်းရသူဒီဘုံရောက်ထားတော့ရောဘာကြောင့်လဲအချောင်းတရားကိုမေးတာအဲ့သူတို့မေးတဲ့မေးခွန်းကဒီနှစ်ခုပဲအပေဘုံကြောက်ရောက်ရတာဘာကြောင့်လဲနော်ခရတ္တိဆံပြိတ္တာဖြစ်ရတာဘာကြောင့်လဲလူဘုံနတ်ဘုံရောက်ထားတော့ဘာကြောင့်လဲထာဝရသိကြညာသူတို့ကတမလွန်ဘဝကိုလက်ခံထားတဲ့ပုဂ္ဂိုလ်တွေ။နောင်ဘဝရှိတယ်ဆိုတာလက်ခံထားတယ်။သို့တော့ဘာကြောင့်တချို့ကအပေလေးဘုံရောက်ပြီးတချို့ကကောင်းရသူဒီဘုံရောက်တယ်လေ။အဲ့ဒါကိုသိကျင်လို့မေးတဲ့အခါမှာမြတ်စွာဘုရားကျဉ်းချင်းလေးပဲဖြေလိုက်တယ်။နော်။အတ္တမစရိယသမာရိဟာသိတဲ့အခါမှာအပေကြားတယ်။ဓမ္မစရိယသမားတွေကသိတဲ့အခါမှာလူပြည်နတ်ပြည်မှာရောက်တယ်။ကောင်းရသူဒီဘုံရောက်တယ်။32ဘုံမှပြောမဲ့ဆိုလို့ရှိရင်အပေ4ဘုံကဆင်းရဲတဲ့ဒုက္ခတိဘုံ၊ကျန်တဲ့ဘုံတွေကသူဒီဘုံ။အသူဒီဘုံ။ပြမဟို26 32ဘုံကြတာအလိုအတိညတ်ထည့်လိုက်လို့ရှိရင်32ဘုံနတ်ဘုံမြမဘုံ26အပေ4ဘုံအဲ့ဒါလိုအဲ့တော့ဘုံနေထားအပြင်ပြောမယ်ဆိုလို့ရှိရင်တော့ကောင်းတဲ့ဘုံတွေကများတယ်မကောင်းတဲ့ဘုံက4ဘုံပဲရှိတယ်နော်4ဘုံပဲရှိတယ်ဒါပေမဲ့လူဦးရေအချိုးစားနဲ့တွက်လိုက်မယ်ဆိုရင်မကောင်းတဲ့ဘုံကလူဦးရေထူတတ်တယ်ကောင်းတဲ့ဘုံကလူရေးကျဲတယ်အဲ့ဒါထူးဆန်းနော်ဘုံနဲ့နေထားပြင်ကောင်းတဲ့ဘုံကများတယ်ကောင်းတဲ့ဘုံကနတ်ပြည်6ထပ်နဲ့ပြမ20ဆိုလို့ရှိရင်26ဘုံကဒါကောင်းတဲ့ဘုံတွေပဲလေလူပြည်ပါနဲ့ဆိုတော့အဲ့ဒါလူကောင်းတဲ့ဘုံတွေကောင်းတဲ့ဘုံတွေကများတယ်ပေါ့မကောင်းတဲ့ဘုံက4ဘုံပဲရှိတယ်အဲ့ဒါနဲ့ပတ်သက်ပြီးသူတို့ကမေးတော့မြတ်စွာဘုရားကအတူလေးပဲဖြေတာအာတမကိုကျင့်သုံးခြင်းအာတမစရိယာ6အပေ4ဘုံရောက်ကြတာဓမ္မစရိယာဓမ္မကိုကျင့်သုံးခြင်းကြောင့်သူဂတိဘုံကိုရောက်ကြတာလို့နောက်တစ်မျိုးနဲ့ပြောတဲ့အခါကျတော့အတ္တမကိုဝိတ္တမစရိယာလို့ပြောတယ်။မမျှမတာချင့်သုံးတာ။ဓမ္မကိုတော့တမစရိယာ။တရားနဲ့အညီမျှတာစွာဆက်သုံးတယ်။ဟော။မျှတာချင်းမမျှတာချင်း မကောင်းတဲ့အဟာကမမြတ်တာဘူးကောင်းတာမြတ်တာတယ်လို့တရားနဲ့ညီတယ်မညီဘူးအဲ့ဒါလို့သုံးနေရှိတယ်အဲ့တော့ခြင်းအဖြစ်တော့အာရမကိုခြင်းသုံးခြင်းကြောင့်အဘယ်ဘုံကိုကြာရောက်ကြတယ်ဓမ္မကိုခြင်းသုံးခြင်းကြောင့်လူဘုံနတ်ဘုံကိုရောက်တယ်လို့ဆိုတော့ရာသူရာသားတွေကနားမလည်ဘူးရှင်ဂေါရမပြောတဲ့ထိစကားရဲ့အထိပ္ပယ်ကိုသူတို့နားမလည်ပါဘူးတဲ့။ဒါကြောင့်မို့သူတို့နားလည်နိုင်လောက်အောင်ထိစကားကိုအကျဲ့ချဲ့ပြီးတော့မရှိပါအောင်သူတို့နားမလည်ဘူးတဲ့အဲ့လောက်နေပြောလို့နားလည်အောင်သူတို့ပြောပါအောင်ဆိုပြတ်စွာဗျာအေးဒါဆိုလို့ရှိရင်မင်းတို့နားထောင်ညစိတ်ဆိုင်ပြီးတော့နှလုံးသွင်းညာငါပြောပြမယ်ဆိုပြီးတော့မြတ်စွာဘုရားကအာတမစရိယအကြောင်းကိုပြောပြတယ်အာတမစရိယဆိုတာအာရမကိုကျင့်သုံးနေဆိုတာဘာလဲဆိုပြီးတော့အာတမစရိယဆိုတာကုဒီလျောင်းအာတမကိုကျင့်သုံးခြင်းနှုတ်ဖြင့်အာရမကိုကျင့်သုံးခြင်းစိတ်ဖြင့်အာရမကိုကျင့်သုံးခြင်းလို့သုံးမျိုးခွဲလိုက်တယ်နော်ကာယကံဝစီကံမနောကကာယဖြင့်အာရမကိုကျင့်သုံးခြင်းနှုတ်ဖြင့်အာရမကိုကျင့်သုံးခြင်းစိတ်ဖြင့်အာရမကိုကျင့်သုံးခြင်းလို့လူတွေရဲ့ action ကသုံးမျိုးပဲရှိတာလေစိတ်တွေကတွေးတာလဲ action တစ်ခုပဲနှုတ်ကထုတ်ပြောတာလဲ action တစ်ခုပဲကိုယ်ရည်လျောက်လှုပ်တာလဲ action တစ်ခုပဲအဲ့ဒီ၃မျိုးမြတ်စွာဘုရားကအာရမကိုချင့်သုံးတာဟာကာယနဲ့အာရမကိုချင့်သုံးခြင်းဝါစာလို့ဆိုတဲ့စကားနဲ့အာရမကိုချင့်သုံးခြင်းမနဆိုတဲ့စိတ်နဲ့အာရမကိုကျင့်သုံးခြင်းတို့သုံးမျိုးရှိတယ်တဲ့အဲ့ဒီမှာကာယဖြင့်အာရမကိုကျင့်သုံးနေဆိုတာဘာလဲတခုချင်းရှင်းပြတာလောကမှာတဲ့တချို့ပုဂ္ဂိုလ်တွေဟာပါဏာတိပါတိဟောတိသူများအသက်ကိုသတ်လိရှိတယ်တဲ့သူတစ်ပါးအသက်လို့ဆိုတာလူပဲဖြစ်ဖြစ်တိရိစ္ဆာန်ပဲဖြစ်ဖြစ်သရှိတရဝအာလုံးနဲ့သက်ဆိုင်တဲ့ပါဏအတိပါဒ။တရဝရည်ရဲ့အသက်ကိုတတ်လိရှိတယ်တဲ့။အဲ့ဒါကိုသေယုတ်ဖော်လိုက်တဲ့အခါမြတ်စွာဘုရားတတ်တာဟာတစ်ခါတစ်ခါတတ်တာမဟုတ်ဘူး။လှုပ်တော့ရှက်ဆက်တယ်။လောဟိတပါဠိသွေးစွန်တော့လက်ရှိတယ်။ဒီစကားလုံးကဘုရားသုံးခဲ့တဲ့စကားလုံးတော့သွေးစွန်တော့လက်ရှိသူဆိုလောဟိတပါဏိခဏိခေတ်မှာပြောတဲ့စကားမဟုတ်ဘူးနော်သွေးစွန်သောလက်လောဟိတသွေးပါဏိရလက်သွေးစွန်သောလက်ရှိသူပါဏာတိပါဒသမဟာနော်ကြမ်းကြုတ်တယ်သွေးစွန်သောလက်ရှိတယ်ပဟတပဟတိနိဝိထောသမှုဖြတ်မှုကိစ္စတွေအမြဲလုပ်တယ်ရှက်ဆက်တယ်ပဲတပဲဒီရိုင်းနေတယ်တပ်ဖြတ်တယ်အဲ့ဒီအလုပ်တွေကိုမြဲတမ်းလုပ်တယ်အတရားပန်တော်ကရုဏာကင်းမဲ့တယ်အကျဉ်းနာကင်းမဲ့တယ်အတရားပန်တော်ပါဏပုတိသူတရဝရိအပေါ်မှာအကျဉ်းနာတရားလုံးဝမရှိတဲ့လူတွေတတ်တယ်ဆိုတဲ့လူကဘယ်အကျဉ်းနာရှိမလဲနော်ဒိဋ္ဌိနေဘောလဲအကျဉ်းနာမရှိဘူးဘသူဘောမှာအကျဉ်းနာမရှိဘူးတတ်မှုဖြတ်မှုကျွလုံးအဲ့တော့မြတ်စွာဘုရားဟောတာပြည့်ပြည့်စုံစုံတာပါဠိတော်မှာနော်သူများသက်တချမရှောင်းခြင်းမဤစွာရိတာပြောဒီမှာမြတ်စွာဘုရားဟောတာပြည့်ပြည့်စုံစုံနော်သူများသက်ကိုတဏှိရှိတယ်တဲ့အဲ့ဒီလူကရက်ဆက်သူဖြစ်တယ်သွေးစွန်သောလက်ရှိသူဖြစ်တယ်နော်ရှိုက်ပုတ်နှိပ်ဆက်ခြင်းမှာအမြဲတမ်းလုပ်တယ်အကျဉ်းတရားကဲတတော်ရိပေါ်မှာအကျဉ်းတရားကဲမဲ့သူဖြစ်တယ်ဒါတခုဒါအာရမပဲတရဝရီပေါ်မှာတတ်တဲ့အလုပ်ဒီအာရမအလုပ်နောက်တစ်ခုကအဋ္ဌိနာထာယီသူများမပေးတဲ့ပစ္စည်းကိုရယူလေးရှိတယ်ဒီအိဓိပ္ပာယ်ကပ ြည့်စုံတယ်သူများမပေးတာကိုရယူတယ်ဆိုခိုးတယ်လို့ပြောတာမဟုတ်ဘူးเนาะအမျိုးမျိုးယူတာတော့ခိုးယူတာလူယူတာတိုက်ယူတာလိန်ယူတာညာယူတာအကုန်လုံးပါတယ်ပမာစကားမှာခိုးတယ်ဆိုတာတိတ်တိတ်ယူတာလေတိုက်ခိုက်ယူတာဆိုတော့ပြောင်းယူတာအဲ့လိုမဟုတ်ဘဲနဲ့အတုလုပ်ပြီးယူတာလည်းပဲဒီထက်ပါတယ်အကောင်းတဲ့အစ်အတုနဲ့အစ်ရောရောက်တာလည်းပါတယ်ဟောအတုကိုအစ်ပါလို့ပြောရောက်တာလည်းပါတယ်အလုံးပါပါတယ်ဒါမို့ခိုးခြင်း25ပါးဆိုရှိတယ်အဲ့ဒါတွေအကုန်ခြုံပြီးတော့ပြောတယ်နော်အဋ္ဌိနအဋ္ဌိနဆိုတာသူများမပေးတာကိုအာရယီရှုရရှိတယ်အဲ့ဒါကိုထပ်ဖွင့်တဲ့အခါမှာရှန်တံပရတပရဝိတုပါကရဝိတုပါကရသူတစ်ပါးပိုင်ဆိုင်ပြီးတော့သူတစ်ပါးနှစ်သက်မျက်နှိုးတဲ့သူတစ်ပါးရဲ့ပစ္စည်းဥစ္စာအဲ့ဒီပစ္စည်းဥစ္စာသည်ရွာထဲမှာရှိတာဖြစ်မယ်တောမှာရှိတာလည်းဖြစ်နိုင်တယ်အဲ့ဒီသူတစ်ပါးနှစ်သက်မျက်နှိုးတဲ့ပစ္စည်းမျိုးစုံရွာထဲမှာရှိတဲ့ပစ္စည်းတောမှာရှိတဲ့ပစ္စည်းအဲ့ဒါတွေကိုတန်အဋ္ဌိဏံထေရသင်္ခတံအရတ္တအဲ့ဒီပစ္စည်းကိုမယိုးသားတဲ့စိတ်နဲ့ရယူတယ်ထေရသင်္ခတဆိုတာခိုးရည်ပါမယိုးသားတဲ့စိတ်နော်မယိုးသားတဲ့စိတ်နဲ့ရယူတတ်တယ်ဒါလဲအတ္တမစရိယပဲအတ္တမကိုချက်သုံးခြင်းပဲနောက်တစ်ခုကကာမေတုမိစ္ဆာစာရိဟောတယ်ကာမကိစ္စတွေမှာမမရွင်ရွင်ပြုကျင်တတ်သူလို့အဓိပ္ပာယ်ရတယ်။ကာမေတုကာမကိစ္စကာမဆိုတာရှင်းပုံရအပြည့်ပါဦးပြောတာတုံးဆုံးလူချင်းစရာကောင်းတဲ့အာယု၅ပါးကိုကာမလို့ခေါ်တယ်နော်လူချင်းစရာကောင်းတဲ့အာယု၅ပါးဆိုတာမျက်စိကမြင်တဲ့အစဉ်နာကကြားရတဲ့အတန်းနှာခေါင်းကနမ်းရှူရတဲ့အနက်လျှာနဲ့လျှာရတဲ့ရတာခန္ဓာကိုယ်ကထိတွေ့ရတဲ့ထိတွေ့အဆင်းအတန်းအနက်ရတာထိတွေ့အဲ့ဒါကိုကာမဝဋ္ထုကာမလို့ခေါ်တယ်အဲ့ဒီဝဋ္ထုကာမကိုလိုချင်တဲ့လောဘကိုလည်းကာမလို့ခေါ်တယ်အဲ့တော့ကာမဆိုတဲ့စကားလုံးကအဓိပ္ပာယ်နှစ်ခုရတယ်လိုချင်စရာကိုလည်းကာမလို့ခေါ်တယ်လိုချင်တာကိုလည်းကာမလို့ခေါ်လူချင်းစရာကိုခေါ်ရင်အာယု၅ပါးလူချင်းတာကိုခေါ်ရင်တဏှာလောဘအခုဒီနေရာမှာကာမေတုဆိုတာအဲ့ဒီ၅မျိုးတည်းကဘာကိုပြောတာတုံးဆိုဖုတ္တပါယုံပြောတယ်အဓိကဖုတ္တပါယုံပြောတယ်ဟောတအားရှင်းရှင်းလင်းလင်းနားလည်အောင်လို့ပြောပြတာရူပယုံလည်းမဟုတ်ဘူးတတ္တယုံလည်းမဟုတ်ဘူးကဏယုံလည်းမဟုတ်ဘူးရတ္တယုံလည်းမဟုတ်ဘူးဖုတ္တပယုံဆိုတဲ့အထီးတွေနဲ့ပတ်သက်ပြီးတော့အလွယ်အမှားတရားနဲ့ဆန့်ကျင်ပြီးတော့ပြုကျင်တာ unlawful sexual relation တအားပြောတာနော် unlawful sexual relation အဲ့ဒါကိုကာမေတုမိစ္ဆာစာပြောတယ်နော်ဒါအင်္ဂလိပ်လိုပြောတော့နည်းနည်းနားခံတာတယ်ပေါ့unlawful sexual relation လို့ဆိုလို့ရပေါ့အဲ့ဒါကာမေတုမိစ္ဆာစာရိအဓိကအဲ့ဒါအဲ့ဒီထဲမှာအမျိုးသားတွေနဲ့ပတ်သက်ပြီးတော့ကာမေတုမိစ္ဆာစာရအကြောင်းကိုမြတ်စွာဘုရားအသေးစိတ်ဟောလိုက်တာအမျိုးသမီးပေါင်း20ရှိတယ်အဲ့ဒီ20ကိုဒီမှာထုတ်ပြတာကာမေတုမိစ္ဆာစာရဆိုတာအမျိုးသားတယောက်ဒီအမျိုးသမီး20နဲ့ပတ်သက်လို့ရှိရင်ကာမေတုမိစ္ဆာစာရလို့ဆိုတယ်အမျိုးသမီးတွေကြတော့အထက်မပြောဘူးအမျိုးသားတွေပဲပြောတယ်အမျိုးသမီးတွေရောကာမေတုမိစ္ဆာစာရမဖြစ်ဘူးလားဆိုဖြစ်တယ်အမျိုးသမီးကတလောက်အများအမျိုးသားတွေကြတော့အမျိုးသမီး20နဲ့ပတ်သက်တယ်ကာမေတုမိစ္ဆာစာရအဲ့ဒီအမျိုးသမီး20ကိုမှတ်တာအတူကောင်းလှုပ်ထားတာရှိတယ်ရှေ့ဆရာတော်ကြီးတဲ့အတူကောင်းလှုပ်တာမာပိမာပိဘာနဲ့ပါနော်မာပိမာပိဘာနဲ့ပါညာခောထန်တတာ တို့ကောင်းမှတ်ချင်လို့ရှင်မြို့သမီး20တယုတ်ကိုမာပိမာပိဘာနဲ့ဘာညာကောတန်တတာဒါဆံဘောဘဩဩဒါကမ္မတာမူဟာအဲ့ဒါမှတ်တာပြီတော့နော်ပြီးတော့တခုစီရှင်ပြမယ်မာပိမာပိဘာနဲ့ဘာညာကောတန်တတာဒါဆံဘောဘဩဩဒါကမ္မတာမူဟာကမိတ္တိသစ္စာကံထိုက်တာမြို့သမီး20ဘယ်သူတွေမှထိုက်တော့မြို့သားတွေမှထိုက်တယ်ဒီမြို့သမီး20နဲ့ပတ်သက်ရင်အဲ့ဒီမြို့သားဟာကမိတ္တိသစ္စာကံတာဝရှင်းရှင်းနားလည်ထားဖို့လိုတယ်ဘုရားဘာသာတွေကအဲ့တော့မြတ်စွာဘုရားဟောတာကြည့်မာပိမာပိစာမာကတစ်ခုပိကတစ်ခုနောက်တစ်ခါကျမာပိနှစ်ခုနော်အဲ့လိုတွေ့ရမှာမာဆိုရပါတော့မတုရခိတာအမေရဲ့အုတ်ထိန်မှုအောက်မှာရှိတဲ့အမျိုးသမီးဒါတခုနော်ပိဆိုတာပိတုရခိတာအဖေရဲ့အုတ်ထိန်မှုအောက်မှာရှိတယ်သူကအမေဖေနှယောက်မရှိတော့ဘူးအမေပဲရှိတယ်ဆိုရင်အမေရဲ့အုတ်ထိန်မှုအဖေပဲရှိတော့တယ်ဆိုရင်အဖေရဲ့အုတ်ထိန်မှုအမေရောအဖေရောအဆုံးရှိတယ်ဆိုရင်မာတာပိတုရခိတာနော်အမေရဲ့အုတ်ထိန်မှုရှိတဲ့မျိုးသမီးအဖေရဲ့အုတ်ထိန်မှုမှာနေရတဲ့မျိုးသမီးအမေဖေရဲ့အုတ်ထိန်မှုပါမဟုတ်ထိန်မှုဥကောလွတ်လွတ်လပ်လပ်နေတယ်ဆိုလို့မရဘူးသူကအမေဖေရဲ့အုတ်ထိန်မှုကအသက်နဲ့တမဆိုင်ဘူးနိုင်ငံညာလူတွေကတော့18နှစ်ပြည့်ရင်အမေဖေအုတ်ထိန်မှုမရှိတော့ဘူးလို့သူတို့ယူဆတယ်ဘုရားဗဒမာတော့အဲ့လိုမဟုတ်ဘူးနော်ရသဗျာရဲ့ဟိုဆိုလိုချက်ကလည်းမဟုတ်ဘူးအဲ့တော့အမေရဲ့အုတ်ထိန်မှုအဖေရဲ့အုတ်ထိန်မှုအမေဖေနှစ်ဦးလုံးရဲ့အုတ်ထိန်မှုအဲ့ဒါကိုမာပိမာပိလို့ပြောတာဘာနဲ့ဘာဆိုတာဘာဆိုတာပခိနိရခိတာမေဖေမရှိတော့ဘူးဆိုရင်အမကဖြစ်စီညီမကဖြစ်စီသူ့ကိုထိန်ကြောင်ပေးထားတယ်ဘာဆိုတာဘာတုရခိတာအကူဖြစ်စေမောင်မောင်ကပဲဖြစ်စေထိမ့်သိမ့်လျှောက်တော်မိသားစုထဲမှာအကူကထိမ့်တာဖြစ်မယ်သို့မဟုတ်မောင်လေးကထိမ့်တာဖြစ်မယ်ညီမတွေကဆိုရင်အမကထိမ့်တာဖြစ်မယ်ညီမကထိမ့်တာဖြစ်မယ်နော်အဲ့ဒါကိုဖာနဲ့ဖာဖာဆိုတာပခိနိညီမအမပါဆိုတာဘာတုပေါင်းအကိုညာခေါတန်တာညာဆိုတာညာတိရခိတာညာတိဆွေရီမျိုးတွေကအမေဖေလည်းမရှိဘူးညီကိုမောင်နှမရင်လည်းမရှိဘူးဆိုလို့ရှိရင်ဆွေရီမျိုးတွေအထင်ဒုစလို့ဆွေမျိုးတွေဆွေမျိုးတွေအထင်နောက်တစ်ခုကျတော့ဆွေမျိုးအရင်ချမရှိဘူးဆိုရင်ခွတ္တရခိတညာခောခောခွတ္တခွတ္တဆိုတာအနွယ်ဝင်ပမာပြေကတော့အနွယ်မရှိဘူးဖြစ်နေစာနေတော့မရှိဘူးတရုတ်ပြေတော့ကတော့ဥမာမဲ့နာမည်ရရှိမှလီဆိုရင်လီမျိုးတွေပေါ့လီကွမ်ယူတို့ပါတော့တိန်ဆိုရင်တိန်မျိုးပေါ့နော်လူဆိုလူအဲ့လိုသူတို့မှာအမျိုးအနွယ်ဆိုတာရှိတယ်အမျိုးအနွယ်တူတာဗမာပြည်မှာအဲ့ဒီကမရှိဘူးဖြစ်နေမရှိဘူးစာနေမရှိဘူးကိုမဲကျင်တာမဲအိန္ဒိယနိုင်ငံတို့မှာလည်းအမျိုးအနွယ်ရှိတယ်ဥမာဂေါတမဆိုတာအနွယ်ပဲကတ္တဗာဆိုတာအနွယ်ပဲကွန်တိညဆိုတာအနွယ်ပဲဒါအနွယ်နာမည်နဲ့ခေါ်တာနာမည်ရင်းမဟုတ်ဘူးမောက္ကလနာဆိုတာအနွယ်ပဲပါရဒဝါဒဆိုရလဲနာမည်ပဲအနွယ်နဲ့ခေါ်တယ်အိန္ဒိယတို့တီဟိုတို့ခေါ်ရတဲ့အနွယ်နာမည်တွေများတယ်နော်အဲ့ဒါကိုခွတ်တရခိတာတဲ့အနွယ်တူတဲ့ပုဂ္ဂိုလ်ဟာရဲ့ဆောင်းချောင်းမှုအောက်မှာရှိတယ်လှုပ်ချင်လို့လို့မရဘူးမြို့သမီးတွေအဲ့လိုဆိုလို့တယ်ခွတ်တရခိတာညာခောအဲ့ဒါတွေလည်းဘယ်သူမှမရှိဘူးဆိုဓမ္မရခိတာတရားအတူကျင့်နေအတူတကွနေထိုင်ကြတဲ့ပုဂ္ဂိုလ်တွေကစောင့်ရှောက်တယ်လို့ဆိုလို့အဲ့ဒါကြတော့ဓမ္မဓမ္မ ညာခောထံတာတာတာဆိုတာတာပရိထန္တာဘယင်းကမပတ်သက်ရဘူးလို့အမိန်ထုတ်ထားတဲ့အမျိုးသမီးအသက်ရင်အပြစ်ဒဏ်ပေးမယ်လို့သတ်မှတ်ထားတဲ့ဟာဒါကတာပရိထန္တာလို့ခေါ်တယ်နောက်တာကအဲ့နောက်ရသားချပြီးထားတော့အင်းအဲ့ဒါကြားထားတဲ့အမျိုးသမီးတတမိကတော့ခေါ်တယ်။ပိုင်ရှင်ရှိတဲ့အမျိုးသမီးအင်းတော့ကြားထားတဲ့အမျိုးသမီးအဲ့ဒီမှာမာဘိမာဘိဗာနဲ့ဗာညာဂောတန်တတာသဆံညာဂောတန်တတာဆဲကိုပြည့်သွားရင်နော်အဲ့ဒီမှာအန္တမသောမာလကုလပရိခိတာပြီအိမ်အောင်တော့မပြုတ်ရသေးဘူးဒါပေမဲ့ပန်းကုန်းဆွတ်ထားပြီစိတ်ဆက်ထားပြီလို့ပြောချင်းပြောပေါ့ခုခေတ္တဒါပန်းကုန်းဆွတ်ထားပြီသို့မဟုတ်လက်ဆွတ်လဲထားပြီအဲ့ဒါလည်းတူတူပဲလက်ဆွတ်လဲထားတယ်ပန်းကုန်းဆွတ်ထားတယ်သတ်မှတ်ထားတယ်အိန္ဒိယနိုင်ငံကမြို့သပိတွေကတော့ကြည်ရတာနော်အိမ်အောင်ကြပြီးသားနဲ့မကြသေးတာဘယ်မှာတော့ဆိုနှစ်ဖူးထက်မှသပင်ခွဲထားတာလက်ရှိတယ်ဟိုဘက်ဖီဒီဘက်ဖီနှစ်ဖူးထက်မှအဲ့ဒီသပင်ဟိုဘက်ဖီဒီဘက်ဖီဆံရည်ချောင်းလေးရှိတယ်အဲ့ဒီဆံရည်ချောင်းလေးကိုအနီသုံးလိုက်ပြီဆိုရင်တော့ဒါအိမ်အောင်ကြပြီးသားလို့အနီမသုံးရသေးရင်အိမ်အောင်ရှိသေးဘူးနဖူးကအပြောက်ကိုပြောတာမဟုတ်ဘူးနဖူးကအပြောက်ကအလှလုပ်တာသဘင်ကိုခွဲလိုက်တဲ့အခါမှာဆံရည်ချောင်းလို့ခေါ်တယ်နဖူးထက်ကဆံရည်ချောင်းအဲ့ဒီဆံရည်ချောင်းမှာအနီတုတ်ထားတာအိန္ဒိယသွားတဲ့အခါကြည်ကြည်ပေါ့အဲ့ဒီအနီတုတ်ထားရင် तू ကအဲ့တော့ကြပြီးသားလို့ဆိုတာအဲ့တော့အခုလို့နော်အိမ်တော့မပြုတ်သေးတဲ့အမျိုးသမီးကအခု10ဦးကွာထားပေါ့နော်အိမ်တော့ပြုတ်ပြီးသားတယောက်ပါတယ်10ဦးနောက်တစ်ခုကတော့ထီတုတ်တံမှာနောက်တစ်ခုထဲ့မထားဘူးဓာဆံဘောပဩဩဒကမ္မတမုဟာနော်ဓာဆံဘောပဩဝဒကမ္မတော့ဒါဆိုတာတနက်ခိတာပတ်စံပေးပြီးတော့ဝဲထားတာအဲ့ဒါကြတော့ဟိုအိမ်အောင်ရှိတဲ့ဟာတွေက10ဦးဆိုလိုတာအိမ်အောင်မရှိသေးတာက10ဦးအိမ်အောင်ရှိပြီးသားက10ဦးပတ်စံပေးပြီးတော့ဝဲထားတဲ့ဟာတနက်ခိတာစိတ်တူကိုယ်တူ living together သန္ဓဝတိနေ living together ရရှိသနဝတိနိဒါသံဘောပနေစရာထိုင်စရာဩပစ္စည်းဥစ္စာပေးပြီးတော့အတူနေတာကဒါတူအဲ့ဒါဘောကဝတိနိနော်သန္ဓဝတိနိဒါသံဒါကတနက်ကိတာသံကသန္ဓဝတိနိဘောကဘောကဝတိနိဒါဆံဘောပါဘာဆိုတာဩပတဆုံးပတလို့ထင်တယ်ပတတော့အလုံးလုံးပြီးတော့နေတာဩဩဒါရှေးွက်ထဲမှာအဲ့ရေးထဲပေါ့ဖန်ဟိုရင်ခွက်ထဲမှာရေးထဲပြီးတော့လက်ဆုံလက်မလက်ထပ်ထားတာဒီလိုဆိုလို့ဩဩဒါခေါင်းအလုံးကြမ်းလုံးနေရတဲ့အာကိုအလုံးကြမ်းမလုံးနဲ့တော့ဆိုပြီးတော့လက်ထထားတဲ့အမျိုးသမီးခွင့်လွတ်ပြီးတော့လက်ထထားတဲ့အမျိုးသမီးနောက်တစ်ခါရှေးကွက်ထဲမှာလက်ဆုံချပြီးလက်ထထားတာအ ถ้ากะแล้วกะถ้าตีไอ้มาใครเนี่ยมีอุตมีไอ้เราต้องมาเลยเขาเด้ไอ้หน่อมไปเลยเขาเด้สมิวไอ้เรื่องที่ดีเสกัวเราเล็ดถ้าได้เสกแต่เมื่อที่ต้องแต่มาคุณน้าเสกุมาเบาน้าเสกุมาเบาชีเสกุเป็นยังสมชาขอทานเรามีอุตมีนั่นเสกะที่อะไรกะลุลุดิลุมาทำบ่ได้เมื่อตั้งแต่มีการสละลีโรปาร์เอริลูปองไล่ได้ขาจารอหัวกะไอ้น้องจาวิดากะเสอูถาบารอไอ้น้องมะจาเตราตะตะมิกะตะอูรอปาไอ้น้องมะจาเตรากะเสอูอาลุอมิวตมี20ลุซุลุเรเออดีตบตันมารอปฐมะ10มิวเวปะถาเรเนาะเอร่าโกวินีจั้นมาจารอไอ้20ลุปะถาราชิเรคุติมารอ10กุเวปะถาเรเอริลูအမျိုးသမီးတွေနဲ့ပတ်သက်လို့ရှိရင်ကာမိတုရဲ့ဆဆရာဖြစ်တယ်တဲ့အဲ့ဒါကကာယအာဓမစရိယာကိုဒီလေရောအာဓမချင်းသုံးခြင်းလို့ဆိုအဲ့တော့အာဓမစရိယာကာယကနဲ့ပတ်သက်ပြီးအာဓမစရိယာ၃ခုသူများတဲ့တတ်တာသူများဥစ္စာခိုးတာကာမိတုမေဆဆရာအမှုပြုခြင်းတာအဲ့၃ခုဒါအာဓမစရိယာလို့ခေါ်တယ်နောက်တစ်ခါနှုတ်နဲ့ပတ်သက်ပြီးအာဓမစရိယာပါလဲဆိုတော့ဘုဒ္ဓဝါဒီဟောတိဒါလေးကိုသတိထားကြည့်ပေါ့တချို့ကတဲ့လိန်ပြီးတော့ပြောလို့ရှိတယ်တဲ့မြတ်စွာဘုရားဟောတဲ့အတိုင်းဆိုရင်တပါကတောဝါပရိတကတောဝါညတ္တိမစ္ဆကတောဝါပုကမစ္ဆကတောဝါရာဇာကုလမစ္ဆကတောဝါတပါကတော်ဆိုတာလူအစုဝေးတဲ့မှာဖြစ်စေပရိသကတော်ဆိုတာပရိသထဲမှာဖြစ်စေညာတိမစ္ဆကတော်ဆိုတာဆွေတွေမျိုးတွေအလဲမှာပဲဖြစ်စေပုဂမစ္ဆအသင်းတသင်းရဲ့အလဲမှာပဲဖြစ်စေရာဇကုလမစ္ဆကတော်ဆိုတာတိုင်းပြည်အုပ်ချုပ်တဲ့မင်းဆိုးရစာအလဲမှာပဲဖြစ်စေအဖိနိတော်သက္ခိပုတ္တောသူကိုခေါ်ယူပြီးတော့ဆင့်ခေါ်ပြီးတော့တတ်သိရထားပြီးတော့မေးတယ်တဲ့အိဟံဘောပရိသလာအချင်းယောက်ျားယံသာနာတိတံဝရေဟိမင်းသိတာပြောစမ်းမင်းသိတာပြောစမ်းဆိုတော့မင်းသိတဲ့အတိုင်းအမှန်ပြောစမ်းဆိုတော့သူကသောအာသနာဝအာဟသနာမိတိမသိဘဲနဲ့သိတယ်လို့ပြောတယ်သနဝအာဟနာသနာမိသိပါလျက်နဲ့မသိဘူးပြောတယ်အပတံဝအာဟပတ္တမိတိနော်မမြင်မဲနဲ့မြင်တယ်လို့ပြောတယ်ပတံဝအာဟနပတ္တမိမြင်ပါလျက်သားနဲ့မမြင်ဘူးလို့ပြောတယ်ဣတိအတ္တဟေတုဝပရဟေတုဝအာမိတကိဉ္စိကဟေတုဝသမ္ပဇာနာမုတာဘာသိတာဟောတိကိုရေးကိုရာအတွက်ပဲဖြစ်စေသူများအတွက်ပဲဖြစ်စေလက်ဆောင်တစိုးရလို့ဖြစ်စီတည့်ရက်လက်လိန်ပြောတာတဲ့အဲ့ဒါကိုပြောတာမုဒ္ဒဝါဒဆိုသူများကိုအကျိုးပြတ်သွားတော့ကိုယ်အိမ်မှာဥမာမဲ့ဘာရှိလားမရှိဘူးလို့ပြောတာအဲ့ဒါမျိုးပြောတာမဟုတ်ဘူးသူများကိုထိခိုက်တဲ့ဟာမဟုတ်ဘူးအဲ့ဒါဟောကိုယ်မပေးချင်လို့မရှိဘူးပြောတာဘယ်သူရှိလားမရှိဘူးပြောလိုက်တယ်မတွေ့စေချင်မရှိဘူးလို့ပြောလိုက်တယ်အဲ့ဒီမူတာဝါရမျိုးပြောတာမဟုတ်ဘူးတဲ့အခုဒါဘုရားဟောတဲ့ဟာတိပုဒ္ဒအတိုင်းဟောတာအဲ့တော့ဆိုလိုတာကတစ်ဖက်သားအကျိုးပြည့်ပြောင်းသွားတော့အောင်ပြောတဲ့မူတာလို့ဆိုလိုတယ်နော်သူရှိကအဲ့ဒီလို့ဆိုလိုတယ်အဲ့ဒါလည်းသဘောပေါက်ရမှာတော့အဲ့တစ်ဖက်သားထိခိုက်သွားရောမမြင်မနဲ့မြင်နေပြောတယ်မသိဘဲနဲ့သိတယ်ပြောတယ်ပြောမြန်ပြောလိုက်တော့ဟိုတစ်ဖက်သားမှာတော့ခါရောက်သွားအဲ့ဒါကိုမူတာဝါရီလို့ခေါ်တယ်ဒါမဲ့ဘုရားကိုယ်တိုင်ဖွင့်ပြီးတော့ explain လုပ်တဲ့ဟာနော် explanation ဘုရားကိုယ်တိုင်ရှင်းပြတဲ့စကားတော့ဒါအရေးကြီးတယ်ခနောက်တစ်ခုကဒါလိန်နာနဲ့ပတ်သက်တယ်နောက်တစ်ခုကပိတုနာဝါစောဟောတိပမာရိယခုံးတိုက်တယ်လို့ပြောတယ်ဘာခုံးတိုက်တာ ရှေးစကားဖြစ်သွားတယ်ခုခေတ်စကားနဲ့ပြောရင်တွေးခွဲတယ်လို့ပြောနော်တွေးခွဲတယ်တယောက်နဲ့တယောက်မတက်အောင်ချွန်တွန်းလုပ်တယ်တွေးခွဲစကားပြောတယ်လူနှစ်ယောက်တုံးနဲ့တူမတက်အောင်လို့ပြောတယ်အဲ့ဒါပိတုနာဘာသာပိဆိုတာပိယချစ်ခင်မှုသူဆိုတာတုံညာစိတ်သုံးတော့အောင်နာဆိုတာကရဏပြုလုပ်တာလူတယောက်ဟာလူနှစ်ယောက်ဟာတယောက်နဲ့တယောက်ခင်ခင်မင်းမင်းရှိနေတဲ့လက်တွဲနေတဲ့သူတို့ရဲ့ချစ်ချင်းမေတ္တာကိုခွဲပြလိုက်တာလို့ဆိုလို့စိတ်သုံးတော့အောင်လုပ်လိုက်တယ်ပိယတုံညာကရဏခင်မင်းမှုစိတ်သုံးတော့အောင်ပြုလုပ်ခြင်းအဲ့ဒါကိုဂုံးတိုက်တယ်လို့ခေါ်တယ်တွေးခွဲစကားပြောတယ်နော်အဲ့ဒါနဲ့ပသက်ပြီးမြတ်စွာဘုရားရှင်းပြဣတောတုတ်တော်အမုဒ္ဒရာအခန္တာဣမေတံပိရာယဒီလူနှယောင်းကွဲဖို့အတွက်ဒီကနေ့စကားကိုယူပြီးတော့ဟောသွားပြောတယ်နော်အမုဒ္ဒရာတုတ်တော်ဣမေတံအခတာအမူတံပိရာယထိုလူနှယောင်းကွဲဖို့ရာဒီကစကားကိုတည်ပြီးဟောမသွားပြောတယ်ဒါဒီဟာရဲ့အဓိပ္ပာယ်ကိုဖော်ပြနော်မြတ်စွာဘုရားဣတိသမေကနံဝဗိတ္တာညီညွတ်နေတာကိုခွဲပြစ်တယ်ဘိနနံဝနုဘတရာကွဲနေတဲ့လူပူကွဲအောင်လုပ်တယ်ဟောကွဲနေရင်ပူကွဲအောင်လုပ်တယ်ဝေခါရမောတုံးတဲ့သူမတွဲကွဲပြတာကြိုက်တယ်ဝေခါရတော်ဒုတိယဘသူနဲ့ဘသူမတဲဘူးဟေးဆိုရင်သဘောကျတယ်သူဝေခန္တန္တိမတဲတာပူကြိုက်တယ်ဝေခကရဏိဝါစံပါတိတာကွဲအောင်ကိုကြမ်းဖန်ပြောတာတဲ့အဲ့ဒါကိုပိတုနာဝါစာလို့ခေါ်တယ်တဲ့နော်ဒါဘုရားရှင်းပြတဲ့အဓိပ္ပာယ်လေးတွေကိုသိအောင်ပြောပြနောက်တစ်ခုဖရုသဝါစာဖရုသဝါစောဟောတိဖရုသဆိုတာကျန်နံသောစကားလို့ပြောတယ်တပည့်သားစိတ်ကိုကျန်းတယ်ဆိုတဲ့စကားလုံးကတပည့်သားစိတ်ကိုပွတ်တိုက်တယ်တပည့်သားစိတ်နှလုံးကိုခံရခဲ့အောင်ပုတ်တိုက်ပြောတဲ့စကားမျိုးနော်အဲ့ဒါဘယ်လိုဟာတော့လို့ဆိုရာသဝါစာအန္တကာနော်ဒီစကားလုံးတစ်ခုဟာသူကဉာဏ်နဲ့ဉာဏ်နဲ့ကက်ကတာစိတ်ကိုကြမ်းတမ်းသွားစေတယ်သူပြောလိုက်တဲ့စကားလုံးကတစ်ဖက်သားဟာကြမ်းချုပ်သွားတယ်ပရကတုကသူများရဲ့စိတ်ထဲနှလုံးထဲမှာခံပြင်းသွားတယ်ဆက်သွားတယ်နော်ရှင်နဲ့နှလုံးထဲမှာခံပြင်းသွားတယ်သူတစ်ပါးကိုဆက်အောင်လုပ်လိုက်တယ်ဆက်တယ်ဆိုတာခံပြင်းတယ်ဟိုရင်ပေါ့ခံရခက်တဲ့ဟာပေါ့နော်ငြိုသီးဆက်တာကြိုက်တဲ့သူကတော့လည်းကောင်းပါပရာကတုကသူတစ်ပါးကိုခံပြင်းစေတယ်စကားပရာဘိသစနီသူတစ်ပါးစိတ်ထဲမှာတခါလဲဆွဲမှတ်သွားအောင်ဒေါသဖြစ်စေကောဓတမန္တာစိတ်ဆိုးအောင်လုပ်ဖို့စိတ်ဆိုးမှုကိုဖြစ်စေအတ္တမတိတောဒနိကတည်ငြိမ်မှုကိုပြပြစေတယ်တထရုပိဝါစံပါတိတာအဓိကတော့ဆဲတဲ့စကားပေါ့နော်ဆဲရတယ်ကျန်နဲ့တပါတဖက်သားမခံနိုင်အောင်ပြောတယ်အဲ့ဒါဖရုသဝါစာလို့ခေါ်တယ်တံဖပလာပီနောက်တစ်ခုကအကျိုးမရှိသောစကားကိုပြောတယ်အကျိုးမရှိဘူးဆိုတာဘယ်လိုဟာလဲအကာလဝါဒီပြောတဲ့လို့အချိန်ခါလိုက်ပြောတဲ့လို့ပြောတာမဟုတ်ဘူးအကာလဝါဒီပြောချင်တာဘာမှမဆိုင်ပဲနဲ့ပြောတယ်အဘုဒ္ဓဝါဒီမဟုတ်တာတွေပြောတယ်အနတ္တဝါအနတ္ထဝါရီအကျိုးမရှိတာတွေကိုပြောတယ်အတ္တမဝါရီအတ္တမစကားတွေကိုပြောတယ်အဝိနည်းဝါရီသုံးမသွန်သင်တဲ့စကားမျိုးမဟုတ်ပြောတယ်အနိဒာနဝတိန်ဝါစံပါတိတာဟောတိအကာလီနအနုပရိသံအပရိယန္တဝတိန်အနတ္ထသဟိတံရှင်နေနှလုံးထားတဲ့ရှင်နေနှလုံးထဲမှာသိမ့်မထားရတဲ့စကားမျိုးပြောတဲ့အချိန်မဟုတ်ပဲနော်တစုံတစ်ခုကိုလမ်းညွှန်မှုပြုတဲ့စကားမျိုးမဟုတ်ပဲအဆုံးအစမရှိတဲ့စကားမျိုးအကျိုးမဲ့တဲ့စကားမျိုးအဲ့ဒါတွေကိုပြောတာတဲ့ဒါတံဖပလပ္ပတံဖပလပ္ပရဲ့အထိပ္ပယ်ကတော့ မြတ်စွာဘုရားကတံဖဆိုတာဟိတဒုက္ခကိုဖြတ်စည်းတတ်တဲ့စကားလူမှကောင်းကျိုးချမ်းသာကိုရစေနိုင်တဲ့အပြောမျိုးမဟုတ်ဘူးလို့ဆိုလိုတယ်။ဘာအကျိုးမှမဖြစ်တဲ့အပြင်သူ့ရဲ့အကျိုးစီးပွားကိုဖြတ်စည်းတတ်စေတတ်တဲ့အပြောမျိုးတွေတဲ့အဲ့ဒါတံဖပလာပါပမာလူတော့ပိန်ဖြင်းသောစကားလို့ပြောတာအနှစ်မရှိတာကိုပြောတာပိန်ဖြင်းတယ်ဆိုနော်အဆမပါဘူးအဲ့ဒါပေါင်းလိုက်တဲ့အခါကျတော့လေးခုနှုတ်နဲ့ပြောတဲ့စကားလေးခုဟောနောက်စိတ်နဲ့ကျတော့ဘာအရုံးစိတ်နဲ့အတ္တမအချင်းကိုကျင့်နေဆိုတာဘာအရုံးနံပါတ်၁ကအဘိဓါလူအဘိဓါများတယ်အဘိဓါဆိုတာသူများပစ္စည်းကိုမျက်မုံကျိုးတယ်လို့ခေါ်တယ်ရှေးတုန်းကမျက်မုံကျိုးတယ်ဆိုမျက်မုံကျိုးတယ်ဆိုတာလိုချင်တာအဲ့ဒါကိုအိဗေဖွင့်တဲ့အခါယန္တံပရတ္တပရဝိတုပကရဏတံအဘိဆာတာဟောတိအဟောဝဒယံပရတ္တတံမမတာသူများပစ္စည်းကိုမှကိုယ်ပစ္စည်းဖြစ်ရင်ကောင်းမှာပဲလို့သူများကိုမှသူများပစ္စည်းကိုမှလိုချင်တဲ့လောဘအဲ့ဒါမျိုးလိုချင်တာပြောတော့မဟုတ်သူများပိုင်နာမှန်သိရတဲ့အဲ့ဒါကိုမှလိုချင်တာနော်အဲ့ဒါအဘိဆာဒါကစိတ်แท้ဖြစ်ုံနဲ့ပဲသူကကာမပဋ္ဌာမြောက်တယ်လို့ကံတော်ညောင်းနဲ့ရောက်တယ်နောက်တစ်ခုကပြာပါရပြာပန္နစိတ်တဖောက်ပြန်တော့စိတ်ရှိတယ်ဆိုတော့ဒေါသပဒုဋ္ဌမနသင်္ကပ္ပပျက်စီးနေတဲ့စိတ်အကြံနေရှိတယ်လူတယောက်ဟာဒေါသဖြစ်တဲ့ခါမှာယိုးယိုးစိတ်ဆိုးတာမဟုတ်ဘူးသူကအိမေတတ္တဟိညာန်တုဝါဖစ္ဆန်တုဝါဩစိတ်ဆန်တုဝါဝိနတန်တုဝါဒီကောင်တပ်ပြင်းနေရကောင်းပဲဒီကောင်ပျောက်သွားရင်ကောင်းပဲဒီကောင်မြင်ကွင်းမှာမပေါ်လာရင်ကောင်းပဲနော်ဒီကောင်အသက်ရှင်ကွင်းမပေးဘဲထိုင်ရင်ကောင်းတယ်ဆိုရင်အဲ့ဒီလိုစိတ်ဓာတ်မြုပ်ထီအောင်ဖြစ်တာကိုပြပါရလို့ခေါ်တယ်အဲ့ဒါလေကျိုးစိတ်ဆိုးရမဟုတ်ဘူးမိဘကိုသာသမီးစကားနာမထောင်လို့စိတ်ဆိုးတဲ့စိတ်ဆိုးနေမဟုတ်ဘူးနော်တပ်ပြစ်ခြင်းနဲ့စိတ်အဲ့ဒီစိတ်နဲ့ဆိုးတယ်အဲ့ဒါပြဘာရလို့ခေါ်တယ်မိစ္ဆာဒိဋ္ဌိကနောက်ဆုံးတစ်ခုကမိစ္ဆာဒိဋ္ဌိကမိစ္ဆာဒိဋ္ဌိကဆိုတာဘာကိုညှင်းဆိုတာတော့ဆိုလို့ရှိရင်ကံရဲ့အကျိုးတရားကိုညှင်းဆိုတယ်ဒါကြောင့်မို့သူကမရှိဘူးလို့ဆယ်မျိုးညင်ထားတယ်။နတ္ထိဒိဏံအလှူတာအကျိုးမရှိဘူး။နတ္ထိယိဋ္ဌံပူဇော်တာအကျိုးမရှိဘူး။နတ္ထိဟုတံလက်ဆောင်ပါဏပေးတာအကျိုးမရှိဘူး။နတ္ထိဒုက္ကဋဒုက္ကဋနာကာမနံဖလောင်းကုသိုလ်အကုသိုလ်ရဲ့အကျိုးဆိုတာမရှိဘူး။နတ္ထိအယံလောကောဒီလောကဆိုတာမရှိဘူး။နတ္ထိပရောလောကောပရလောကဆိုတာမရှိဘူး။နတ္ထိမာတာအမေဆိုတာမရှိဘူး။အမေမရှိဘူးဆိုတာအမေကိုအတိမတ်မပြုဘူး။အတိမတ်ပြုသည့်အတွက်ကြောင့်အမေကိုစော်ကားလည်းပြင်းမရှိဘူးအမေကိုပြုစုတဲ့အကျိုးမရှိဘူးလို့ဆိုလိုတယ်နော်နတ္ထိပိတာအဖေမရှိဘူးအဖေကိုအတိမတ်မပြုဘူးအဖေကိုစော်ကားလည်းပြင်းမရှိဘူးအဖေကိုပြုစုတဲ့အကျိုးမရှိဘူးဒါဆိုလိုတယ်နတ္ထိတတ္တဩဘပါတိကသေပြီးတဲ့နောက်ပြန်မွေးတဲ့တရားဆိုတာမရှိဘူးတဲ့နတ္ထိလောကေသမဏပြမနာသမ္မကတာသမ္မပဋိပန္နာရေဣမိသလောကံပရိသလောကံတယံပိညာသစ္စိကတဝပဝိထင်တိ။နော်ဒီလောကတခြားလောကကိုကိုယ်တိုင်သိရှိမျက်မှောက်ပြုပြီးတော့လောကရဲ့အကြောင်းကိုအကျင့်တရားနဲ့အကျင့်ကြံကြုတ်ကိုအားထုတ်လို့လောကအကြောင်းကိုသိတဲ့သမဏပြမနာဖျားဆိုတာမရှိဘူးလို့ပြောတာ။နော်အဲ့ဒီညင်းဆုံမှုဆေကုကံရဲ့အကျိုးကိုညှင်းဆိုတဲ့ဆဲချက်ဟာဒါမိစ္ဆာဒိဋ္ဌိဟိုတက္ကရာဒိဋ္ဌိတို့ဘာလို့ပြောတာမဟုတ်ဘူးဒါနော်ကမ္မထံသမားတွေပြောတဲ့တက္ကရာဒိဋ္ဌိနဲ့မဆိုင်ဘူးတရားနော်ကံကံရဲ့အကျိုးကိုညှင်းချေတာမိစ္ဆာဒိဋ္ဌိဆိုတဲ့ကွဲပြားစွာနားလည်ရမယ်တခြားစီဒါဒုစရဲ့အရာမိစ္ဆာဒိဋ္ဌိကတက္ကရာဒိဋ္ဌိမဟုတ်ဘူးနော်ကံရဲ့အကျိုးကိုညှင်းပယ်တာကိုဆိုလိုတယ်ကံဤအကျိုးကိုညှင်းပယ်ရင်ကံကိုလည်းညှင်းပယ်ရရောက်တယ်။အကြောင်းတရားကိုလည်းညှင်းပယ်ရတယ်။အဲ့ဒီမိစ္ဆာဒိဋ္ဌိကိုပြောတာ။အဲ့တော့အဲ့ဒီလိုစိတ်နဲ့လည်းအာရမအကျင့်တွေကိုကျင့်နေဆိုလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်တယောက်ဟာ သိလို့ရှိရင်အပင်ရဲ့ရောက်နိုင်တယ်ဒါဖြင့်ဓမ္မစရိယာဆိုတာဘယ်လိုတုံးဆိုဖြောင်းပြန်ပြန်ပြီးနားလဲယုံမဲ့ထားကြတော့နော်ဖြောင်းပြန်ပြန်ပြီးနားလဲအောင်တော့မြတ်စွာဘုရားရှင်းပြတာလေးကိုနည်းနည်းပြောပြပါဏာတိပါဒအလုတ်ကိုဖယ်ပြီးတော့ပါဏာတိပါဒကရှောင်းကျင်တယ်အဲ့တော့ရှောင်းကျင်နေဆိုရုံနဲ့မဟုတ်ဘူးနိဟိတဓာန်တော်နိဟိတတတ်တော်သူတစ်ပါးကိုတတ်ဖို့ဖြတ်ဖို့ဒုတ်တို့ဓာတို့ကိုအိမ်မမထားဘူးတဲ့လစ်စီဒီအလုတ်ကိုရှက်တယ်တရားပန်တော်အကျဉ်းတရားရှိတယ်သဗ္ဗပန္နပုတေသူဟိတနုကံပိသရဝအလုံးပေါ်မှာအကျဉ်းတရားနဲ့ဆက်ဆံနေဆိုတော့သူကဘလောက်ကောင်းသူများပေါ်မှာဒီတတ်ချင်းဖြတ်ချင်းမှရှောင်းကျင်ရုံနဲ့မကဘူးအကျဉ်းတရားနဲ့ဆက်ဆံအဲ့ဒီထီအောင်သွားတာနော်ဗန္နတိပါတာဝိရမဏိစာတလောက်လေးနဲ့မပြည့်စုံဘူးတရဝရိပုံမတနာတယ်အကျဉ်းတရားနဲ့နေတယ်အဲ့ဒါထို့တူပဲအရိဏဒါနသူများပစ္စည်းဆိုရင်လုံးဝမယူဘူးရှောင်းကျင်နေကာမိတုမေဆာစရလည်းခုနပြောခဲ့တဲ့အမျိုးသမီး10မျိုးနဲ့မပတ်သက်ဘူး20နဲ့မပတ်သက်ဘူးရှောင်းကျင်နေနောက်ဝါစာဓမ္မစရိယာဆိုကြတော့မုသာဝါဒကရှောင်းကျင်တယ်ခုနအတိုင်းပဲပိတုဏဝါစာရှောင်းကျင်တယ်ပြုသဝါစာရှောင်းကျင်တယ်တမပလပါရှောင်းကျင်တယ်အကျိုးရှိတာကိုပြောတယ်တမပလကြတော့တော့ပြောတဲ့အချိန်မှာပြောတယ်မှန်တာကိုပဲပြောတယ်ဟုတ်တာကိုပဲပြောတယ်အကျိုးရှိမှပြောတယ်ဓမ္မကိုပြောတယ်အဆုံးမစကားကိုပြောတယ်ပြောလိုက်တဲ့စကားသည်ယင်းနဲ့နှလုံးထဲမှာတင်ထားလိုက်တဲ့စကားမျိုးပြောတယ်နော်လမ်းညွှန်ချက်နဲ့အညီဆုံးပိုင်းခြားရှိတဲ့အကျိုးရှိတဲ့တရားမျိုးကိုသာပြောတယ်။ဒါသမ္မပလပါကရှောင်းကျင်တယ်။နောက်တကစိတ်နဲ့ပတ်သက်တဲ့ဓမ္မစရိယာကအဘိဇာမပြဘူး။ရှောင်းနေခုနလိုသောတာနဲ့ပျက်စီးနေတဲ့စိတ်နဲ့တတ်ချင်တာမရှိဘဲနဲ့ဣမိတတ္တအဝေရာအပြပစ္စာအနိခာဒုက္ခိတဒုက္ခယတနာပရိဟရန္တုဒီတရားရည်ဟာယံကင်းကြပါစေ။ဆင်းရဲခြင်းကင်းကြပါစေ။နော်။ဒေါသကင်းကြပါစေ။ဆင်းရဲခြင်းကင်းကြပါစေ။ဒုက္ခအတ္တနာပရိဟရန္တု။ချမ်းသာစွာမိမိကိုရွတ်ဆောင်နိုင်ကြပါစေ။မေတ္တာ။နော်။နောက်တစ်ခါသမ္မာဒိဋ္ဌိကြတော့ခုနကမရှိဘူးလို့ညင်ဆိုထားတဲ့အချက်တွေအားလုံးကိုလက်ခံနေရှိတယ်။အဲ့ဒါသမ္မာဒိဋ္ဌိ။အဲ့ဒီဒီ10မျိုးနဲ့ကုသိုလ်10မျိုးကိုပြုကျင့်တဲ့ဒီဓမ္မ10မျိုးကိုပြုကျင့်တဲ့ပုဂ္ဂိုလ်တွေဟာသိတဲ့ခမကောင်းတုဂတိရောက်တယ်လို့မြတ်စွာဘုရားကဒါကိုတီးလို့ဖြေပြီးတဲ့နောက်မှာနောက်ဆက်ဟောတာလေးကဖုန်နေနဲ့ဆက်ပြီးတော့မြတ်စွာဘုရားဟောလိုက်တာနော်အဲ့တော့ဓမ္မစာရိပုဂ္ဂိုလ်ကြီးခုနဓမ္မစရိယာအကျင့်ကိုကျင့်မဲ့ဆိုရင်ဓမ္မစာရိပုဂ္ဂိုလ်ကြီးဟာဘာလို့ခြင်းလဲလို့တာဖြစ်တယ်ဆိုရအကြောင်းဆက်ဟောတာ။နော်ဓမ္မစရိယာအကျင့်ဟာကောင်းတုဂတိဘုံရောက်တယ်လို့ဆိုတဲ့နေရာမှာထပ်ပြီးတော့ဟောတာ။ဓမ္မစာရိဓမ္မကိုကျင့်တဲ့ပုဂ္ဂိုလ်ဓမ္မစာရိမြတ်တာဆိုတာကျင့်တဲ့ပုဂ္ဂိုလ်ဟာသူဆန္ဒကငါနောက်ဘဝမှာချမ်းသာတဲ့မင်းမျိုးဖြစ်ရင်ကောင်းပါပဲဆိုလို့ရှိရင်ဖြစ်တယ်ဒီဆန္ဒရှိလို့ရှိရင်အဒီကုသိုလ်ကြောင့်ဖြစ်တယ်လို့ပြောတာเนาะရှောင်းကျင်တဲ့ကုသိုလ်ကြောင့်ကောင်းကားရသူကတိရောက်ချင်တယ်ဆိုရင်ဖြစ်တယ်လေနောက်တစ်ခါဖြမနာမဟာတာလဖြမနာလူမျိုးလူချမ်းသာဖြစ်ချင်တယ်ဆိုရင်ဖြစ်တယ်ဂါဟပတိမဟာတာလမဟာတာလဆိုတာပဋ္ဌံချမ်းသာတဲ့ပုဂ္ဂိုလ်တွေကိုပြောတာကာမတိမဟာတလာမျိုးဖြစ်ချင်နေဆိုရင်လည်းဖြစ်တယ်အဲ့တော့ဒီတရားကျင့်တာနဲ့တည်းဖြစ်တယ်ဒါနတော့ပြောတာမဟုတ်ဘူးသီလနဲ့เนาะအဲ့ဒီလိုအစင်းမြင့်တဲ့ပုဂ္ဂိုလ်တွေလူလောကမှာခတ္တယမဟာတလာဆိုတာချမ်းသာဆုံးသူ့ရဲ့တဆင်းနေတာကပြမနာမဟာတလာပြမနာမဟာတလာရဲ့တဆင်းနေတာကာမတိမဟာတလာလူချမ်းသာကြီးတွေတနေ့ကိုပတ်ဆံကိုတင်းနဲ့ချင်ပြီးတော့သုံးမြုပ်ထားတဲ့ပတ်စံနဲ့ကမကုန်းနိုင်မခမ်းနိုင်အောင်ဖဏတိုက်တွေရှိတဲ့ပုဂ္ဂိုလ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့သူကအတိုင်းအတာတွေရှိတယ်အဲ့တော့မြတ်စွာဘုရားကအဲ့ဒါလို့ဖြစ်ချင်နေဆိုရင်လည်းဖြစ်တယ်တဲ့ဓမ္မစာရိပုဂ္ဂိုလ်နောက် ธรรมสารีปุกุหาเนี่ยเตยงาสะดุบารินับเยอยောက်ฉินเนนับเมผิดฉินเนสรแล้วผิดเดดาวริณานับเยผิดฉินเนสรแล้วผิดเดชามานับเยผิดฉินเนสรแล้วผิดเดตุติดานับเยมาผิดฉินเนสรแล้วผิดเดเออกูผิดฉินเนบ่สันนะตาปิゅดาနေမနာရတိနတ်ဘုံမှာဖြစ်ချင်တဲ့ဆိုတော့ဖြစ်တယ်။အနာတဝိင္ကတုတ်တိတာမှာဖြစ်တယ်။ဝိသခါကနေမနာရတိမှာဖြစ်တယ်။နော်။ပရဏိဝိတဝတ္တဝတိနတ်ဖြစ်ချင်တဲ့ဆိုတော့ဖြစ်နိုင်တယ်။အဲ့တော့နတ်ပြည့်6ထပ်ကိုလည်းပဲဓိဓမ္မစရိယဆိုတဲ့အကျင့်နဲ့ရနိုင်တယ်လို့တို့ခေါ်တာ။နောက်တစ်ခါဓမ္မစရိပုဂ္ဂိုလ်ဟာတဲ့အကယ်၍သူတည်တဲ့အခါမှာဗြဟ္မဘုံရောက်ချင်တယ်ဆိုလည်းဖြစ်တယ်ဒီနေရာမှာစဉ်းစားစရာကဒီဓမ္မအကျင့်ကြည့်ုံလေးနဲ့ဗြဟ္မဘုံရောက်သလားဆိုတာဒါကိုဥပနိတိယတတိအနေနဲ့သာပြောတာဗြဟ္မဘုံရောက်ဖို့ကြတော့ကုသတစ်ခုထပ်လုပ်အောင်သမထကုသနော်ဆံရမှဖြစ်တာဒီမှာပြကြတော့ဒါပေမဲ့ဒါကိုအခြေခံအနေနဲ့မြတ်စွာဘုရားဟောလိုက်တာဒါကိုဥပနိတိယပစ္စည်းလို့ပြောတာအခြေခံကဖြစ်နိုင်တယ်ဗျဒီအခြေခံကိုဒီဓမ္မစာရိဆိုတဲ့ဓမ္မစရိယာဆိုတဲ့အခြေကိုခံပြီးတော့စံတရားကိုအထောက်ရရင်ဗြဟ္မပြေရောက်တယ်ဒီလိုပြောလို့တာတဲ့ဗြဟ္မဘုံနဲ့ရောက်နိုင်တယ်တဲ့ဓမ္မစာရိဖြစ်လို့ဗြဟ္မဘုံရောက်နိုင်တယ်နောက်တစ်ခါအာဘာဆိုတဲ့ဗြဟ္မဘုံမှလည်းရောက်တယ်အဲ့ဒါပထမဆုံးဗြဟ္မဘုံကပရိဒါဘအပမနာဘအပတရာအဲ့ဒီကအဘဗြမဘုံဆိုပြီးတော့တည်တံ့ထုတ်ပြီးတော့ပြောတာအဲ့ဒီလည်းရောက်နိုင်တယ်အကယ်၍သူကငါသိလို့ရှိရင်ဩဗြမဘုံရဲ့အဘရဲ့နောက်တစ်ခါသူသိလို့ရှိရင်ပရိဒါဘဘုံရောက်ချင်တယ်ဆိုရင်ရောက်အပမနာဘုံဗြမပြေရောက်ချင်တယ်ဆိုရင်ရောက်အပတရာဘုံရောက်ချင်တယ်ဆိုရင်ရောက်မယ်ပရိဒတ်သူဘအပမနာသူဘသူဘခိုင်နာဆိုတဲ့ဒုတိယဇာမုံလည်းရောက်နိုင်တယ်တတိယဇာမုံလည်းရောက်နိုင်တယ်ဝေဟဖို့ဘုံသုဒ္ဓဇာမုံတို့ပိစဝပိစဝဇာဘုံအဲ့ဒါလည်းရောက်နိုင်တယ်အနာဂတ်နေသာရောက်တဲ့အဝိဟာအတ္တပါသုဒ္ဓတာသုဒ္ဓတိအကနိဋ္ဌာဆိုတဲ့ဒီဘုံတွေကိုလည်းပဲသူသာနာရှင်ရောက်နိုင်တယ်ဒီကနေ့တဆင့်တက်ပြီးကြိုးစားလို့ရောက်တာပြောတာအဲ့ဒါသာလေးနဲ့တော့မရောက်ဘူးအနာဂံဖြစ်မှရောက်တယ်ဟွာအခုပြောတဲ့သုတ္တဝတ္တ၅ဘုံအာဝိဟာအတ္တပါသုတ္တတာသုတ္တတိအကနိဋ္ဌအဲ့ဒါအနာဂံဖြစ်မှရောက်တာနောက်တစ်ခါအရူပဘုံ၄အကတဏိသရဏဘုံအကိဉ္စဉ္ညရဏဘုံဝိညာဏိသရဏဘုံအကိဉ္စဉ္ညရဏဘုံနိဝတ္တိညာနာသိညာနာဘုံအရူပ၄ဘုံအရူပ၄ဘုံကိုရောက်ချင်တယ်ဆိုရင်လည်းရောက်တယ်ဓမ္မစာဒါတော့ဝေသောအကြောင်းအနေနဲ့မြတ်စွာဘုရားဟောတာထီကြားထဲမှာတဆင့်လောက်အောင်မှရှိတယ်သမထာကျင့်စဉ်ကိုကျင့်အောင်ဖြစ်တယ်နောက်ဆုံးမှာဘယ်ထီအောင်မြတ်စွာဘုရားဟောတော့ဆိုရင်ဓမ္မစာရိပုဂ္ဂိုလ်အားတဲ့ငါဟာအတော်ကင်းกว่าတဲ့အတော်ကင်းပြီးတော့အတော်မရှိတဲ့အရတ္တဖူအရတ္တမဲ့အရတ္တဖူနော်ရတ္ထဖို့သမารီရတ္ထဖို့ပညာကိုမျက်မှောက်ဘဝမှာပဲဖြစ်ချင်တယ်ဆိုလိုတာကဒီဘဝမှာပဲငါယဟန္တာဖြစ်ချင်တယ်ဆိုလို့ရှိရင်လည်းဖြစ်တယ်ကိုချင်းတရားကိုအခြေခံပြီးတော့အလုံးဖြစ်နိုင်ကြီးရှိတာကိုရသဖြာဟောတာဒါဒီကုသိုလ်ကြောင့်ဖြစ်တယ်လို့ပြောတာမဟုတ်ဘူးနော်ဒီကုသိုလ်ကြောင့်ဖြစ်တယ်လို့ပြောတာဒီကုသိုလ်ကိုအခြေခံပြီးတော့တရားတော်ကျင့်ကြံကြိုးကိုအားထုတ်လို့ရှင်ဖြစ်တယ်။ဘာဖြစ်လို့လဲ?သူကဓမ္မစာရီ။ဓမ္မကိုကျင့်သုံးတဲ့ပုဂ္ဂိုလ်ဖြစ်လို့တဲ့။အဲ့တော့မြတ်စွာဘုရားကဟောလိုက်တာ။နော်။အားလုံးကောင်းတဲ့ဘုံတွေအတ္တညတဘုံမပါဘူးဒီထဲမှာ။ကောင်းတဲ့ဘုံတွေအားလုံးကိုဓမ္မစာရီပုဂ္ဂိုလ်ကရောက်နိုင်တယ်လို့ပြောတယ်။အဲ့တော့ဒီတရားတွေကကြည့်ပဲဆိုရင်အခြေခံအပြင်ဘလောက်အရေးကြီးတယ်လေ။ကုသကမ္မပရတရား7ပါးနော်ကုသကမ္မပရတရား7ပါးတောဘုံသူစရိုက်တရား7ပါးဟာယန္တာဖြစ်ဖို့အတွက်အခြေခံကောင်းတစ်ခုဖြစ်တယ်တို့တို့ထီအောင်ဆိုလို့ရတယ်ပေါ့နော်နတ်ပြည့်ရောက်ဖို့ပြမပြည့်ရောက်ဖို့အခြေခံကောင်းတဲ့ဖောင်ဒေးရှင်းကြီးပဲလို့ပြောလို့ရတယ်ဒ ဒါမြတ်စွာဘုရားဒီသုတ်တံမှာဒီလိုဟောထားတာဖြစ်တယ်အဲ့ဒီတရားမြတ်စွာဘုရားဟောလို့အဆုံးသတ်လိုက်တဲ့အခါမှာသာလာရွာကရွာသူရွာသားတွေဟာမြတ်စွာဘုရားတရားတော်ကိုတာရုခေါ်ပြီးတော့ဝါမျက်ဝန္တာသူတို့ကလက်ခံကြတယ်လက်ခံနဲ့ပြောပြီးတော့မြတ်စွာဘုရားဟောတာသူတို့အသိဉာဏ်တွေကို ရှင်းလင်းတော့အောင်ခုလိုရှင်းပြတဲ့အတွက်ကြောင့်သူတို့ကျင့်တဲ့အားရတဲ့အကြောင်းရှောက်ထားပြီးတော့အားလုံးကဖရာတရားတန်ခါရဏသုံးပါးကိုစိတ်ကကိုးကွယ်သူဥပဒကအဖြစ်မှတ်ယူပါလို့ဆိုပြီးတော့ရှောက်ထားသွားကြတယ်အဲ့ဒီစကားနဲ့ပဲဒီသုတ်တန်ကိုဆုံးသတ်ထားတာဖြစ်တယ်ပေါ့နော်အဲ့တော့အခြေခံအဖြစ်မြတ်စွာဘုရားဒီသုတ်တန်ကိုဟောတာအဲ့တော့လူလောကမှာအရေးကြီးတာဒီကိုကျင့်တရားအရေးကြီးဆုံးပဲလို့ စာရိဆိုကမ္မထာတရားအထုတ်နေတဲ့လူကိုပြောတာမဟုတ်ဘူးသူစရိုက်တရားတွေကိုရှင်းသုံးနေတယ်ပေါ့အတ္တမစာရိမဖြစ်အောင်ရှောင်ကျင်ပြီးတော့ဓမ္မစာရိဖြစ်အောင်တို့တွေရှောင်ကျင်ရမှာလှုပ်ဆောင်ရမှာဖြစ်တယ်လို့ကိုယ်စီကိုယ်စီမှတ်သားပြီးအတ္တမစရိယအကျင့်ကိုပယ်ရှားလို့ဓမ္မစရိယအကျင့်ကိုလိုက်နာရှင်းသုံးခြင်းဖြင့်ကောင်းကျိုးချမ်းသာတွေရရှိနိုင်ကြပါစေကုန်သတည်းရှိတဲ့ချောင်းရှင်ဖေယဖေယတွေတော်တို့သည်ဓမ္မအတိညာဓမ္မအတိညာရရှိမှသာလျှင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရရှိစေရန်ရှိတန်ကြလျင်ဓမ္မတပင်ရှင်ကျင်းပါပြုလို့ကြ၍အမတဒါနဓမ္မဒါနတရားလှူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုရိုသေလေးမြတ်စွာမမတ်သားသာအာယုန်ထားလျင်ငါကြားကြပါကုန်၏တရားတော်မြတ်ကိုအတ္တဘဝုထုအစစရုပ်ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလို့ကြရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေတည်းဤကောင်းမှုဤဖို့ပါကကိုအမိအဖာအဖိုးအဖွာဆွေမျိုးညတိတို့အားကုသိုလ်အများဝေငါပါကုန်၏သာသနာတော်ဆောင်နာလောကဆောင်နာတို့အားကုသိုလ်အများဝေငါပါကုန်၏31ဘုံကျင်းနေကုန်သောလုံးစုံများစွာတတဝါတို့သည်ကုသိုလ်အများကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း